Professor Steinberg ညာအခုမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးသိပြီးတော့အလေးနဲ့ဆွေးနွေးနေရတဲ့အသံတွေကြားလာရပါတယ်ဒီဖွဲ့စည်းပုံထဲမှာဒီမိုကရေစီမဆန်တဲ့အခြေလက်တွေအများကြီးရှိနေလို့ပြန်ပြင်လဲပြင်ရမယ်အစ်စ်ပြန်ရင်လဲရရမယ်ဆိုတဲ့အသံတွေအများကြီးကြားနေရပါတယ်ဆိုတော့ဆရာကြီးအနေနဲ့လဲဒီဖွဲ့စည်းပုံဟာဒီမိုကရေစီမဆန်ဘူးဆိုတာအရင်တော့ပြောခဲ့ပြီးဖြစ်ပါတယ်အခုတခါပြန်ပြီးတော့ပြောပါအောင်ခင်ဗျာဘယ်အချက်တွေဟာဖွဲ့စည်းပုံမှာဒီမိုကရေစီမဆန်တဲ့အချက်တွေဖြစ်နေတယ်လဲဆိုတာကို
Well the point is that all the people in the constitution are not elected 25% of them are appointed whether they come from the military or they come from anybody else if they came from the labor unions or business and they were appointed it would not be democratic
ဖွဲ့စည်းပုံရလွတ်တော်ကူစလေရီအားလုံးကရွေးကောက်ခံနေမဟုတ်ကြပါဘူး25ရာခိုင်နှုန်းကခန့်အပ်ခံရသူတွေဖြစ်နေပါတယ်ဒီလူတွေဟာစစ်တပ်ကပဲလာလာပါတီတစ်ခုကပဲလာလာအလို့သမားတမကကပဲလာလာစီးပွားရေးလောကကပဲလာလာခန့်အပ်ခံရသူတွေဆိုရင်တော့ဒီမိုကရေစီနီးလမ်းမကျပါဘူးဒါကိုကြည့်လို့ရှိရင်အဲ့ဒီဖွဲ့စည်းပုံကိုလည်းဒီမိုကရေစီဖွဲ့စည်းပုံလို့ခေါ်ရခက်နေပါတယ်ဒီမိုကရေစီဥပဒေပြုလွှတ်တော်မှာအမတ်တွေအားလုံးဟာရွေးကောက်ခံတွေဖြစ်ပါတယ်မြမဖွဲ့စည်းပုံမှာ85ရာခိုင်နှုန်းကတော့ရွေးကောက်ခံတွေပါဒါကကောင်းပါတယ်ဆိုတော့ဒီဒီမိုကရေစီကိုဘယ်လောက်လိုချင်မလဲဆိုတာတွေကတော့မြမပြည်သူတွေကရွေးချယ်ဆုံးပြတ်ရမှာပါ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာမြန်မာနိုင်ငံအကြောင်းရှင်းဆက်မမေးခင်မှာအင်ဒိုနီးရှားဖွဲ့စည်းပုံကြောင့်နည်းနည်းမေးချင်ပါတယ်တချိန်တုန်းကအင်ဒိုနီးရှားမှာလည်းဒီလိုမျိုးမဟုတ်ဘူးလားခင်ဗျာဖွဲ့စည်းပုံဟာဒီလို25ခိုင်နှုန်းစစ်တပ်ကခန့်အပ်တာတွေနဲ့ကြီးစုနေရတယ်မဟုတ်ဘူးလား
Actually the Myanmar example is based on an Indonesian model under General Suharto There's no question about that
မြန်မာဖွဲ့စည်းပုံဟာဗိုလ်ချုပ်ကြီးဆူဟာတိုလက်ထက်အင်ဒိုနီးရှားနမူနာကိုယူထားတယ်ဆိုတာတန်လျာရှိစရာမလိုပါဘူး
ဆိုတော့အဲ့ဒီတော့ကဒီဖွဲ့စည်းပုံမျိုးဟာအင်ဒိုနီးရှားနိုင်ငံမှာအလုပ်မဖြစ်ခဲ့ဘူးလို့ဆရာကြီးကဆိုခြင်းသလား
Well the constitution can work if there are other kinds of factors taken into account
တခြားချက်လက်တွေကိုထည့်တွက်ရင်တော့ဖွဲ့စည်းပုံဟာအလုပ်ဖြစ်နိုင်ပါတယ်အလုပ်ဖြစ်တယ်မဖြစ်ဘူးဆိုတာဟာအဓိပ္ပာယ်ဖွင့်ရအင်ပတန်ကျေပြတ်ပါတယ်ဥပဒေတွေချမှတ်ပြဋ္ဌာန်းနိုင်မလားပြည်သူတွေရဲ့ဘဝကိုအကျိုးပြုနိုင်သလားဒါတွေအားလုံးဟာအရေးကြီးတဲ့မေးခွန်းတွေပါသူတို့လွှတ်တော်ကဘာတွေကိုလိုချင်တယ်ဆိုတာပြည်သူကဆုံးဖြတ်ရမှာပါကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာဆိုရင်တကယ့်ပြဿနာကြုံနေရတာပါဥပဒေပြုလွှတ်တော်ဟာဘာကူမှအတိမပြုနိုင်ဖြစ်နေပါတယ်ရုပ်စွာအဆုံးလောလောဆယ်မှာပေါ့လေ
ဆိုတော့မြန်မာဖွဲ့စည်းပုံအကြောင်းကိုဆက်အောင်ပါခင်ဗျာဒီမြန်မာဖွဲ့စည်းပုံမှာအုပ်ချုပ်ရေးကဏ္ဍရဲ့အကြီးအကဲဖြစ်တဲ့သမ္မတအဲ့ဒီသမ္မတလောင်းအတွက်အရေးချင်းသတ်မှတ်ချက်တွေကိုဘာပြောချင်ပါသလဲပြင်ရမယ်လို့ပြောနေကြတဲ့အထက်မှာဒါဟာအဓိကအချက်တစ်ခုဖြစ်နေပါတယ်အခုမြန်မာနိုင်ငံ
Oh I think that every country decides this in the United States you have to beborn in the United States territories to be president right
နိုင်ငံတိုင်းကသူဟာသူဆုံးဖြတ်ကြတာပါပဲအမေရိကန်ပြည်ထောင်စုကလည်းတမနာဖြစ်မဲ့သူဟာဒီနိုင်ငံနဲ့မွေးဖွားသူဖြစ်ရမယ်လို့သတ်မှတ်ထားပါတယ်မြန်မာနိုင်ငံမှာလည်းတမနာဖြစ်မဲ့သူရဲ့မိသားစုဝင်တွေဟာတိုင်းတစ်ပါးကိုတစ္ဆာခံသူမဖြစ်စေရလို့ဆိုထားပါတယ်ဒီပြဋ္ဌာန်းချက်တွေဟာလူပုဂ္ဂိုလ်တူတူတယောက်တည်းကိုရည်ရွယ်ပြီးတော့လုပ်ထားတာမဟုတ်ဘူးဆိုရင်လူတိုင်းနဲ့အကျုံးဝင်အောင်ရည်ရွယ်ပြဋ္ဌာန်းချက်သာဖြစ်တယ်ဆိုရင်တစ္ဆာရနိုင်ငံကဆုံးဖြတ်ချမှတ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လူပုဂ္ဂိုလ်တူတူတယောက်ကိုတမင်သက်သက်ရည်စူးပြီးတော့ညှိုးတင်းနဲ့လုပ်တဲ့ at harmony မျိုးဖြစ်နေတော့ဒါဟာလုံးဝမဖြစ်တဲ့ကိစ္စမျိုးပ
ါနောက်တစ်ခုကဘ ਹੁ အစိုးရနဲ့ဒေသန္တရတွေအကြအနာခွဲဝေတဲ့ကိစ္စဖြစ်ပါတယ်ဒါဝင်လည်းပဲပြင်ရမယ်တချို့ကဆိုရင်လုံးဝအစ်စ်ပြင်ရရမယ်လို့တော့ပြောနေရပါဆရာကြီးဘယ်လိုသဘောပါလဲ
That is a very delicate thing and I of course the one of the problems facing the country in the past has been the centralized approach the
ဒီချဟာအင်ပတန်ကိုတိမ်မွေ့ရဲ့ကိစ္စဖြစ်ပါတယ်မြန်မာနိုင်ငံအတိတ်ကကြုံတွေ့ခဲ့ရတဲ့ပြဿနာတစ်ခုဟာလည်းဗဟုချုပ်ကိုင်မှုကိစ္စဖြစ်ပါတယ် unitary state ပုံစံနဲ့ဗဟုအစိုးရဟာတိုင်းပြည်ရဲ့ကြံအစိတ်ပိုင်းတွေမှာဖြစ်နေတဲ့အခြေအနေတွေကိုဘာမှနားမလည်ခဲ့ကြပါဘူးဥပဒေပြဋ္ဌာန်းချက်တွေစီမင်းစည်းကမ်းတွေအဲ့ဒီနေရာတွေမှာအာဏိသင်တယောက်မှုမရှိခဲ့တာတွေအများကြီးပါဒီပြဋ္ဌာန်းချက်တွေကလည်းဒေသနာပြဿနာတွေကိုထည့်သွင်းစဉ်းစားတာမရှိခဲ့ပါဘူးတကယ်လို့သာဒေသနာလွှတ်တော်တွေပြည်နယ်လွှတ်တော်တွေရှိခဲ့မယ်ဆိုရင်ဒီလွှတ်တော်တွေသာဒေသခံလူလူရဲ့သဘောဆန္ဒကိုအမှန်တကယ်ထင်ရှားနိုင်မယ်ဆိုရင်ဒီပြဿနာကိုကင်တွယ်ဖြေရှင်းနိုင်ကြမှာဖြစ်ပါတယ်။ဆလိုရာကဒီဒနာပြည်နယ်သူတို့လက်ထက်မှာလည်းလုတ်ပိုင်ခွင့်အာဏာတွေအတိုင်းအတာတစ်ခုထိရှိဖို့လိုအပ်ပါတယ်။အခုခါမှာသူတို့လက်ထက်မှာလုတ်ပိုင်ခွင့်အာဏာဘလောက်ရှိသလဲ။အင်မတန်နှဲပါတယ်မဆိုးမပို့မျှတာရှိပါတယ်။အနာဂတ်မှာတော့သူတို့ရဲ့လုတ်ပိုင်ခွင့်နဲ့အာဏာပုံမူကျပြန့်လာပါစေလို့ကျွန်တော်မျှော်လင့်ပါတယ်။ဒါမှသာဒေသပြဿနာကိုသူတို့ကင်တွယ်ဖြေရှင်းနိုင်ကြမှာဖြစ်ပါတယ်။
အခု2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုကြည့်ကြအောင်ပါခင်ဗျာဒီဖွဲ့စည်းပုံကိုမပြင်ကျင်တဲ့လူတွေကပြင်ဆင်မယ်ပြန်ရေးမယ်ဆိုရင်ဒါဟာပြည်သူလူထုဆန္ဒနဲ့မကိုက်ညီဘူးပြင်ကျင်တဲ့လူတွေအထက်မှာလည်းပဲတစ်ခါလုံးဝအစ်စ်ပြင်ရေးကျင်တဲ့လူနဲ့ တချို့တစ်ဝက်ကိုပြင်နေတဲ့လူဆိုပြီးတော့အမျိုးမျိုးကွဲနေရပါတယ်ပထမအဆုံးပြင်ဆင်ရေးကိုဆန့်ကျင်တဲ့လူတွေအပေါ်မှာဆရာကြီးဘယ်လိုမြင်ပါလဲပြင်ဆင်ခြင်းဟာလူလူဆန္ဒနဲ့မကိုက်ညီဘူးလို့ပြောတဲ့လူအပေါ်မှာဘယ်လိုယူဆပါလဲ
Every constitution is made at a certain time in a certain country under certain conditions those conditions change
ပစိဘုံအခြေခံဥပဒေတိုင်းဟာတစုံတစ်ခုသောအချိန်ကာလမှာသူ့နိုင်ငံနဲ့သူ့အခြေအနေအရရေးဆွဲခဲ့ကြတာကြီးဖြစ်ပါတယ်အခြေအနေကပြောင်းလဲနေတာပါအဲ့ဒီခါမှာတရားဥပဒေတို့ရဲ့ပင်မအခြေခံဥပဒေကိုပါလိုက်ပါပြောင်းလဲနိုင်အောင်နိုင်ငံတိုင်းမှာလှုပ်ထုံးလုပ်နည်းတွေရှိတည်တယ်လို့ထင်ပါတယ်။ဒါကြောင့်ဒီဖွဲ့စည်းပုံစုရာဟာပြောင်းလဲနိုင်ပါတယ်။မကြာခဏပြောင်းလဲနေလို့တော့မဖြစ်ပါဘူး။ဘာမှအဓိပ္ပာယ်မရှိဖြစ်သွားပါလိမ့်မယ်။အခြေအနေစုရာကိုလူတိုင်းကလူသလိုအသုံးချတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဖွဲ့စည်းပုံပြင်သစ်မပြင်သစ်ကိုလူလူဆန္ဒခိုင်ပွဲနဲ့ဆုံးဖြတ်ရမှာဖြစ်ပါတယ
်။ဆိုတော့ဆရာကြီးအနေနဲ့ကောမြန်မာနိုင်ငံဖွဲ့စည်းပုံပြင်သစ်တယ်လို့မြင်ပါလားပြင်သစ်တယ်လို့ယူဆတဲ့သဘောပြောတာလားခင်ဗျာ။
No, I didn't say that. I say it's up to the Burmese people to decide whether they want to change it.
မပြောပါဘူး။ကျွန်တော်အဲ့လိုမပြောပါဘူး။မြန်မာပြည်သူတွေပြောင်းရင်ပြောင်းနိုင်တယ်လို့ပြောတာပါ။နိုင်ငံသားသားနဲ့မဆိုင်ပါဘူး။မြန်မာပြည်သူတွေကပဲဆုံးဖြတ်ရမှာပါ။သူတို့ကဒီကိစ္စကိုဆုံးဖြတ်ဖို့လွှတ်တော်မှာကော်မတီတရားလည်းရှိနေပါပြီ။ကော်မတီကဆုံးဖြတ်ရင်မဲခွဲရမယ်ပြီးတော့လူလူဆန္ဒခိုင်ပွဲလုပ်ရမယ
်။နောက်တစ်ခုကခင်ဗျာမြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြင်မယ်။ဒါမှမဟုတ်ပြောင်းလဲမယ်။ဆူရာမျိုးတစုံတစ်ခုလောက်လာရင်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်နိုင်စရာရှိတယ်လို့ဆရာကြီးထင်ပါသလားတဟာအာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီအကြီးအကဲတယောက်ကပြောကြတဲ့သတိပေးစကားကိုကျွန်တော်ပြန်ပြီးကိုကပြောတာပါဖွဲ့စည်းပုံကိုပြင်လို့တိုင်းပြည်အန္တရာယ်ကျရောက်နိုင်တယ်တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိပါနိုင်ရလို့မြင်ပါသလားခင်ဗျ
Yeah I can see if you rely on foreigners to amend the constitution tell you what to do about the constitution
မြန်မာနဲ့တကယ်လို့ဖွဲ့စည်းပုံပြင်တဲ့ကိစ္စဟာတိုင်းတစ်ပါးရဲ့အလိုအရတိုင်းတစ်ပါးကညွှန်ကြားထားတဲ့အတိုင်းလုပ်တယ်ပြင်တယ်ဆိုရင်တော့အချုပ်အခြာအာဏာကိုထိခိုက်စေနိုင်ပါတယ်ဒါပေမဲ့ပြည်တွင်းသဘောထားနဲ့ပြင်မယ်ဆိုရင်တော့အချုပ်အခြာအာဏာကိုထိခိုက်စရာအကြောင်းမဖြစ်ပါဘူးတကယ်တော့ဒီမြန်မာနိုင်ငံဖွဲ့စည်းပုံဟာအချုပ်အခြာအာဏာကိုကာကွယ်ဖို့အတွက်အထူးသတိထားရေးဆွဲထားတာကျွန်တော်တွေ့ရပါတယ်တမတော်ကလည်းဒီအချုပ်အခြာအာဏာကာကွယ်ရေးကိုပဲနှစ်ပေါင်း90ပြောလာခဲ့တာပါဒါကြောင့်အခုပြောနေကြတဲ့ကိစ္စဟာအချုပ်အခြာအာဏာနဲ့ဘာမှမဆိုင်ဘူးလို့ပဲထင်ပါတယ်။ဖွဲ့စည်းပုံမှာလည်းနိုင်ငံခြားတပ်တွေမြန်မာနိုင်ငံမှာမြမနေမြီမှာတက်ဆွဲခွင့်မပြုဘူးလို့အတိအကျရေးဆွဲထားတာတွေ့ပါတယ်။မြမပြည်သူတွေပြင်ကျင်နေဆိုရင်အချုပ်အခြာအာဏာကိုမထိခိုက်စေဘဲပြည်တွင်းမှာသူတို့ဆန္ဒနဲ့အညီဖြစ်နိုင်ပါတယ
်။ဆိုတော့ဒီဖွဲ့စည်းပုံကိုပြင်လို့အချုပ်အခြာအာဏာကိုထိခိုက်မယ်လို့ပြောခြင်းဟာတိုင်းပြည်အကျိုးနဲ့သူတို့ပါတီရဲ့အကျိုးကိုကာကွယ်လို့ပြောခြင်းဒီနေ့အပြင်သူတို့ပါတီအပြောင်းလဲကိုလက်မခံပဲအာဏာရပါတီအဖြစ်ဆက်လက်နေမြဲနေလို့ဒီလိုပြောခြင်းချင်းချောက်ခြင်းဖြစ်တယ်လို့ဆိုရင်မှန်ပါလားခင်ဗျာ
Well I would say that in most political parties in most countries will try to do what they think is best for their own party That's not unusual
ကနိုင်ငံအများစုမှာကဒီနိုင်ငံရေးပါတီအတော်များများဟာသူတို့ရဲ့ပါတီအတွက်အကျိုးရှိဆုံးကိစ္စကိုရွေးပြီးတော့လုပ်ကြတယ်လို့ပြောပြစီဒါဟာအစမ်းမဟုတ်ပါဘူးဒါဟာမြန်မာပြည်တနင်္ဂနွေရဲ့ပြဿနာမဟုတ်ပါဘူး။တကဘာလုံးမှာဖြစ်နေတဲ့ပြဿနာလို့ပဲမြင်ပါတယ်။ခမ ्या ကဒီပါတီအကျိုးထက်နိုင်ငံအကျိုးကိုဦးစားပေးရမယ်ဆိုတဲ့သဘောပြောတယ်။ပြည်သူလူထုအနေနဲ့ကတော့ဒီလိုပဲယူဆကြပါတယ်။မျှော်လင့်ကြပါတယ်။နိုင်ငံရေးသမားတွေဟာလွှတ်တော်မှာဖြစ်စီအစိုးရအဖွဲ့အတွင်းမှာဖြစ်စီနိုင်ငံတော်ကိုတစ်ဆာခံရပါတယ်။ဖွဲ့စည်းပုံဥပဒေကိုကာကွယ်ဖို့ကြမ်းတစ်ဆာဆူရပါတယ်။ပါတီကိုတစ်ဆာခံဖို့ကာကွယ်ဖို့မဟုတ်ပါဘူး။ဒီချက်ဟာတိတ်ကိုရေးကြည့်ရချက်လို့ကျွန်တော်ထင်ပါတယ
်။ကြမ်းတချို့ကတော့ဖွဲ့စည်းပုံကိုပြင်သစ်တယ်လို့တော့မြင်ကြတယ်ဒါပေမဲ့လို့အဲ့လိုပြင်လိုက်ရင်တင်းမာမှုတွေဖြစ်လာမှာကိုစိုးရင်လည်းလို့ဆိုကြပါတယ်ဆိုတော့ဖွဲ့စည်းပုံပြင်တဲ့ဖြစ်စဉ်မှာတင်းမာမှုပေါ်ပေါက်လာရင်ဒါဟာစိုးရင်ကြလားခင်ဗျာ
Well there's always a certain amount of tension when you want to amend the constitution because there'll be people in favor of it and people against it and that is part of the development of a critical element of democracy and that is pluralism
တင်မမှုကတော့အထိုက်လျောက်တော့ရှိမှာပါပဲဒီဖွဲ့စည်းပုံဥပဒေကိုပြင်ဖို့လူလားသူရှိမယ်မလူလားတဲ့သူရှိမယ်ဒါဟာဒီမိုကရေစီဖွဲ့မျိုးတိုးတက်မှုရဲ့အရေးပါတဲ့အဆင့်တစ်ရပ်ပါပဲဒါဟာ pluralism ခေါ်တဲ့ဗဟုဝါဒပါနိုင်ငံတစ်ခုဟာအာဏာဗဟုဟာတစ်ခုမကရှိရပါတယ်ဗဟုလည်းရှိမယ်ဒေသနာအလိုက်လည်းရှိမယ်တနိုင်ငံလုံးလွှမ်းခြုံပြီးတော့ရှိမယ်ဒါကြောင့်လေဒီဥပဒေပြုရေးနဲ့အုတ်ချုပ်ရေးကဏ္ဍတို့အကြားအုတ်ချုပ်ရေးနဲ့တရားစီရင်ရေးကဏ္ဍတို့အကြားသဘောမတူနိုင်တဲ့အချက်တွေမကြာခဏရှိနေကြတာပါဒါဟာဖြစ်ဦးဖြစ်စင်ပါအရေးကြီးတာကဒီတင်းမာမှုတွေဟာဘယ်လိုတင်းမာမှုမျိုးလဲနိုင်ငံအတွက်အပြတ်သဘောလားအပြုသဘောလားဆိုတာပါတင်းမာမှုဟာဘယ်ပုံစံနဲ့ဖြစ်နေသလဲဘလောက်ပြင်းထန်သလဲဘယ်လိုဖြေရှားကြမလဲဆိုတာပေါ်မူတည်ပြီးတော့အပြုသဘောလဲဖြစ်နိုင်အပြတ်သဘောလဲဖြစ်နိုင်ပါတယ
်ကျွန်တော်နောက်ဆုံးမေ့ချင်တာကတော့မြန်မာနိုင်ငံမှာဖွဲ့စည်းပုံကိုပြင်မယ်ဆိုရင်အ ਨੇ စုံ လွှတ်တော်ကူးစက်85ရာခိုင်နှုန်းမဲရမှပြင်နိုင်မယ်လို့သတ်မှတ်ထားပါတယ်ဆိုတော့85ရာခိုင်နှုန်းရဖို့ဆိုတာအင်မတန်ခက်ခဲတဲ့ကိစ္စဖြစ်နေပါတယ်ဒီကိစ္စကိုဆရာကြီးဘယ်လိုမြင်ပါသလဲလက်တွေ့ကြပါသား
It's a complicated process it's not easy if you don't agree with that whole thing then you say well we scrap the whole constitution and start over but that again is a very very difficult
ပေါ်စီဘုံကိုဘလို့ပြင်ဆင်ရမယ်ဆိုတဲ့ကိစ္စကရှုပ်ထွေးနေပါတယ်အလွယ်တကူမဟုတ်ပါဘူးဒါကိုလုံးဝမကြိုက်လို့ဖြတ်သိမ်းပြီးတော့အစကပြန်ပြင်မယ်ဆိုရင်လေဒါဟာအလွန်အလွန်ခက်ခဲတဲ့ကိစ္စဖြစ်နေပါတယ်အကြောင်းကတော့ဒီခမရတို့တိုင်းပြည်မှာကအဓိပ္ပာယ်မရှိတဲ့ဖွဲ့စည်းပုံတွေအများကြီးရှိခဲ့ပြီးတော့ယိုယွင်းချုပ်ငင်းသွားခဲ့လို့ပဲဖြစ်ပါတယ်ထိုင်းနိုင်ငံမှာလည်းဒီလိုပဲဖြစ်ပါတယ်အများစုဟာအာဏာပိုင်တွေကချမှတ်ပေးခဲ့တဲ့ဖွဲ့စည်းပုံတွေပါဒါဟာထိရောက်မှုမရှိနိုင်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေတရားဆိုတာဟာအတွန့်ရှိတဲ့တန်ဖိုးတွေရှိရပါလိမ့်မယ်လူတိုင်းကလူလားတန်ဖိုးထားတဲ့တန်ဖိုးထားမှုတွေဖြစ်ရပါလိမ့်မယ်တန်ဖိုးထားမှုဆိုတာကလည်းအဖွဲ့စည်းတွေမဟုတ်ပါဘူးငါတို့ဟာလွတ်လပ်မှုကိုလိုချင်တယ်ငါတို့ဟာတရားမျှတမှုကိုလိုချင်တယ်တိောက်ထက်မြက်တဲ့အစိုးရမျိုးကိုလိုချင်တယ်ပြည်သူလူထုဘဝတရားညီညွတ်မှုကိုလိုချင်တယ်စသဖြင့်ဒါတွေဟာတိတ်ကိုကျေဝင်းပါတယ်ဖွဲ့စည်းပုံဆိုတာဟာအဲ့လိုမျိုးတံပိုးထားမှုတွေကိုဖော်ဆောင်ပေးမဲ့နီလန်ဖြစ်စေရပါမယ်ပြည်သူလူထုသဘောကျလည်းဖြစ်စေရပါလိမ့်မယ်